ကောဇာတကရေ1382ခုနှစ်မယုံလာဇန်15ရက်ခရစ်နှစ်2010ပြည့်နှစ်မေလ29ရက်ကြာသာပြည့်နှစ
်ဒီနေ့ညတပည့်တော်လျှောက်ထားခြင်းသာပြောခြင်းသာလေးရပါလဲဆိုတော့တန်ဟာတွေများလာတဲ့အခါမှာဒီပြောရဆိုရခက်ခဲလာတာလေးတွေရှိလာလို့ရှိရင်ဒီလိုတို့ကြောင်းတရားပျက်စီးမှုရှိလာနိုင်တယ်။ချမှတ်ထားတဲ့စီရင်ဥပဒေတွေကိုလေးစားမှုလိုက်နာမှုမရှိဘူးဆိုရင်လည်းကြောင်းတရားပျက်စီးနိုင်တယ်။သာသနာကွယ်နိုင်တယ်ပေါ့။အဲ့ဒီအကြောင်းလေးနဲ့ဆက်ပြီးတော့နည်းနည်းလေးပြော။ဒီလိုဓမ္မပဒမှာအပမာဒဝတ်မဂါဝတုတွေမှာပါတဲ့တရားမင်းဖြစ်ကြောင်းကျင့်စဉ်ခုနှစ်ပါးလို့လည်းခေါ်တယ်။ပါခုနှစ်ပါးလို့လည်းခေါ်တယ်။ဒီခုနှစ်ပါးကိုပဲတံဝေဒေဝတာဝတိန်သာအာဟုတ္တပုရိသောဣတိဒီပါဠိကိုထောက်ကြည့်လို့ရှိရင်လည်းပဲနတ်တုပျောတော်သူတော်ကောင်းလက္ခဏာတဲ့ဒီလိုလည်းခေါ်တယ်ဘယ်လိုလဲခေါ်နိုင်လဲ။နောက်နံပါတ်3ချက်နေနဲ့ဒီနတ်တို့ပြောတော့နတ်တို့တမတ်တော့သူတော်ကောင်းလက္ခဏာ9ချက်ကိုမြတ်စွာဘုရားကမဟာလိဆိုတဲ့လိပ်စဝီကိုပြန်ဟောတဲ့အတွက်ဖះရှင်တမတ်တဲ့သူတော်ကောင်းလက္ခဏာဒါမျိုးလဲခေါ်လို့ရတယ်ဘယ်လိုလဲခေါ်လို့ရလဲအဲ့တော့နံပါတ်1အနေနဲ့ဘာဖြစ်ကြောင်းတရား9ပါးလဲဒုတိယအနေနဲ့ဘယ်သူတွေတမတ်တဲ့သူတော်ကောင်းလက္ခဏာလဲတတိယအနေနဲ့ဘုရားရှင်ကအတည်ပြုဟောကြားတဲ့အတွက်ဘယ်လိုလဲပြောနိုင်လဲအဲ့ဒီ9ချက်အဲ့ဒီ9ချက်ထဲမှာဘာပါလဲဆိုတော့ကုလေဇိဋ္ဌာပစာယိဉဏ်ဆိုတဲ့ပုံလေးပါတယ်ဘာပါလဲနည်းကုလေဇိဋ္ဌာပစာယိဉဏ်အဲ့တော့ဒီပါဠိလေးရဲ့အဓိပ္ပာယ်ကကုလေမိဘဖဘဖဘကအဆက်အသွယ်အမျိုးຫນွေ၌ဇိဋ္ဌာပစာယိဉဏ်ကိုထက်ကြီးညင်ဂုံကိုယ်ထက်ကြီးရင်ဂုံဝါမြင့်မှုအသင့်စိတ်သာယူသည်လေးစားလေးရှိထတော့တဲ့ဒီချက်လေးတစ်ချက်ပါတယ်ဒါလေးရတယ်ပြောလို့အရေးကြီးတယ်ပေါ့အဲ့တော့တပြည့်တို့ကြောင်းတိုက်မှာယူသည်လေးစားရမယ်ပုဂ္ဂိုလ်ဒီအကြီးကြီးလေးရှိတယ်တပြည့်တို့စာမှာတော့ကြီးတဲ့ပုဂ္ဂိုလ်ကိုဂုဏဝုဒ္ဓိဝရဝုဒ္ဓိလို့ဒါမျိုးသုံးလေးရှိတယ်ဘယ်လိုသုံးလေးရှိလဲဝရဝတိဆိုတာအသက်အရွယ်သိခါကြီးမားတာဝရဝတိဆိုတာကုဏဝတိဆိုတာကဂုံကျေးဇူးတရားကြီးမားတာကုဏဝတိဆိုတာအဲ့တော့ဂုံကျေးဇူးတရားကြီးမားတဲ့ပုဂ္ဂိုလ်နဲ့အသက်သိခါကြီးမားတဲ့ပုဂ္ဂိုလ်တအားကိုကုဏဝတိဝရဝတိလို့ခေါ်ရတယ်အဲ့တော့ဂုဏဝတိဝရဝတိရှိတဲ့ပုဂ္ဂိုလ်တွေကိုယူသေးရမလေးစားရမယ်ဒါအရင်တစ်ဘက်ကလည်းပဲတပည့်တော်ပြောခဲ့တယ်ပေါ့အဲ့တော့ဒါတွေမရှိလို့ရှိရင်တပည့်တော်သာသနာမှာသူတော်ကောင်းလက္ခဏာကျင်းသွားတတ်တယ်သူတော်ကောင်းလက္ခဏာကျင်းသွားတယ်ဆိုတာတပည့်တော်သူတော်ကောင်းရဲ့အတိတ်တွေကိုပြန်ပြီးတော့ပြောလို့ရှိရင်သူတော်ကောင်းရဲ့အတိတ်တွေဟာပါဠိလိုကြတော့တန်တာပုရိသကိုသမတ်ဆက်ပြီးတော့တပုရိသဖြစ်နေတယ်အဲ့တော့သူတော်ကောင်းရဲ့ဒိဋ္ဌိတစ်ခုထဲမှာဘာပါလဲဆိုတော့ဒီပါဠိကိုမြန်မာမျိုးပြုရင်သူတော်ကောင်းဒါဝဒိဋ္ဌိဖွင့်ဆိုလို့ရှိရင်ငြိမ်းချမ်းတဲ့ပုဂ္ဂိုလ်တဲ့သူတော်ကောင်းဆိုတာဘာပုဂ္ဂိုလ်လဲအဲ့တော့ကိုယ်တိုင်းလေးပဲလောဘဒေါသတွေအစွန်းမထွက်ဘူးကိုကျင်တရားကောင်းတယ်ကိုကျင်တရားဆိုတဲ့နေရာမှာလည်းပဲစာရိတ္တသီလလိုက်နာရမယ်ကျင့်သုံးရမယ်ကြောင်းတိုက်ခြင်းဝတ်တိတ်ခါရှောင်ကျင်ရမယ်ကြောင်းတိုက်ခြင်းဝတ်တိတ်ခါဝိနည်းစည်းကံဒါတွေကိုလေးစားလိုက်နာတယ်ပေါ့အဲ့တော့ဒီလိုလေးစားလိုက်နာပြီးတော့လောဘဒေါသတွေအစွန်းထွက်မှုငြိမ်းနေတဲ့ပုဂ္ဂိုလ်သူကြည့်လိုက်လို့ရှိရင်သူကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်။သူနဲ့ဆက်ဆံဝင်ရတဲ့ဆရာတပည့်ဆိုရင်လည်းပဲတပည့်ကိုကြောင်းပြုပြီးဆရာမှငြိမ်းချမ်းတယ်။ဆရာကိုကြောင်းပြုပြီးတော့တပည့်တွေငြိမ်းချမ်းတယ်။အဲ့ဒီလိုကိုယ်တိုင်လည်းပဲငြိမ်းချမ်းပြီးတော့ပတ်ဝန်းကျင်ကိုလည်းပဲငြိမ်းချမ်းမှုပေးတဲ့ပုဂ္ဂိုလ်ကိုသူတော်ကောင်းလို့ခေါ်ရတယ်။ဘယ်လိုခေါ်ရလဲ။ပြောင်းပြန်ပြန်လိုက်ပေါ့။တပည့်ကိုအကြောင်းပြုပြီးတော့ဆရာတွေကပူလောင်မှုဖြစ်တယ်ဆရာကိုအကြောင်းပြုပြီးတော့တပည့်တွေကပူလောင်မှုဖြစ်တယ်ဆိုရင်အဲ့ဒါဘာလက္ခဏာကင်းနေတယ်လဲ သူတော်ကောင်းလက္ခဏာငယ်နဲ့ဒါကြောင့်ရှင်ပြတို့ဒါလေးတွေကိုတရီထားပေးပါသူတော်ကောင်းဆိုတာငြင်းချမ်းတဲ့ပုဂ္ဂိုလ်ကိုယ်တိုင်ငြင်းချမ်းတယ်လို့သူတော်ကိုလည်းပဲငြင်းချမ်းမှုကိုပေးစွမ်းနိုင်တဲ့ပုဂ္ဂိုလ်တွေကိုသူတော်ကောင်းကိုခေါ်ရပါတယ်ဒါကြောင့်မို့ကိုယ့်ကိုကြောင်းပြုပြီးတော့ဆရာသမားတွေစိတ်ဆင်းရဲမယ်ကိုယ့်ကိုကြောင်းပြုပြီးတော့တပည့်တွေစိတ်ဆင်းရဲမယ်ဆိုရင်အဲ့ဒါသူတော်ကောင်းလက္ခဏာကင်းသွားတယ်သူရောမှာလက္ခဏာမရှိတော့မှသူတော်ကောင်းလက္ခဏာကင်းသွားတဲ့အခြေအနေမျိုးတွေရှိနေတတ်ပါတယ်ဒါလေးတွေတရိတာပါဒါကြောင့်သူတော်ကောင်းဆိုတာကိုယ်တိုင်လည်းပဲငြိမ်းချမ်းတယ်ပဝန်းကျင်ကိုလည်းပဲငြိမ်းချမ်းမှုပေးစွမ်းနိုင်တဲ့ပုဂ္ဂိုလ်တဲ့ဒါကတပြည့်တို့ပါဠိရဲ့အဓိပ္ပာယ်ကိုဖွင့်ဆိုတာပေါ့နောက်တစ်ချက်ကဘာလဲဆိုတော့မြန်မာပြည်ထောင်စုမှာဖွင့်ဆိုတဲ့ချက်ကရိုးသားဖြောင်းမှတ်ပြီးတော့ရိုးသားဖြောင်းမှတ်ပြီးတော့ကောင်းတဲ့အမှုကိုသာပြုလုပ်တဲ့ပုဂ္ဂိုလ်တဲ့ပြန်ပြောမယ်မြန်မာပြည်ထောင်ဖွင့်ဆိုချက်ကရိုးသားဖြောင်းမှတ်ပြီးကောင်းသောအမှုကိုသာပြုလုပ်လေရှိတဲ့ပုဂ္ဂိုလ်တဲ့ပြန်ပြောကြည့်သူတော်ကောင်းဆိုတာဘာတိတ်တယ်လဲဒါကိုတို့ရတို့မြန်မာပညာရှင်တွေဖွင့်ဆိုထားတဲ့ပြည်ထောင်ထဲမှာတွေ့ရတယ်ပေါ့အဲ့တော့ဒီထဲမှာဘာသွားပြီးတော့တွေ့ရလဲဆိုတော့သူတော်ကောင်းဆိုတာနံပါတ်1ရိုးသားဖြောင်းမရတယ်ဝစီသစ္စာရှိရတယ်ပြောတာမှန်မှန်ကန်ကန်ပြောရတယ်ကိုပြောထားတဲ့တတိကိုမှန်မှန်ကန်ကန်လိုက်နာကျင့်သုံးရတယ်တောကြတစ်မျိုးရှေ့တစ်မျိုးကိုရတစ်မျိုးဒါမျိုးတွေလုံလို့ရှိရင်သူတော်ကောင်းလက္ခဏာပြတ်တယ်ဒါကြောင့်မို့ရိုးသားဖြောင်းမမှုကိုရှည်တန်းတင်ရတယ်ကောင်းပြီရိုးသားဖြောင်းမမှုရှိရုံနဲ့သူတော်ကောင်းဖြစ်ပြီလားဆိုတော့မဟုတ်သေးဘူးတဲ့ရိုးသားဖြောင်းမမှုတော့ရှိပါရဲ့သူတော်ဘောမလိမ်မညာဘူးဒါပေမဲ့လို့ကျင့်ဝတ်တရားတွေကိုလိုက်နာကျင့်သုံးမှုမရှိဘူးမိဘဖြစ်ရင်လည်းပဲသာသမီပေါ်မှာကောင်းကောင်းမွန်မွန်ကျင့်ဝတ်တရားရပြုစုလုပ်ကျင့်မှုပညာသင်ပေးမှုမရှိဘူးတပည့်ဖြစ်လို့ရှိရင်လည်းပဲဆရာသကားကိုလိုက်နာကျင့်သုံးမှုကျောင်းဝေယဝန်ဆာလိုက်နာကျင့်သုံးမှုကိုယ့်ရဲ့ပညာရေးကြိုးစားမှုမရှိဘူးအဲ့ဒါဆိုလို့ရှိရင်ရိုးသားဖြောင်းမှတ်ပေမဲ့လို့သူတော်ကောင်းမဖြစ်နိုင်ဘူးဘာရင်သာချုပ်ယွင်းနေတယ်မင်းကောင်းတော်မှုကသာပြုလုပ်ခြင်းအဲ့ဒီရင်သာချုပ်ယွင်းနေတယ်ဘယ်ရင်သာချုပ်ယွင်းနေလဲဒါကြောင့်ဘုန်းကြီးတို့တချို့မြန်မာတွေလူကြီးတွေကချီးကျူးကြတာဟာသူတော်ကောင်းကြီးပဲစကားကိုမပြောဘူးအေးအေးဆေးဆေးလေးတိတ်ပြီးတော့ရိုးသားတာပဲဒါလောက်နဲ့သူတော်ကောင်းဖြစ်ပြီလားမဖြစ်သေးဘူးလားနံပါတ်1အနေနဲ့ဘာကိုသာပြုလုပ်ရမှာလဲမင်းရိုးသားဖြောင်းမဲ့ပြီးတော့ကောင်းတဲ့အမှုကိုလုပ်ရတယ်ရှင်ပြားတို့ဆိုရင်တပည့်တွေဖြစ်နေတယ်တပည့်တွေဆိုလို့ရှိရင်ဒီလိုတို့ဝီနီစီကန်ကျောင်းတိုက်စည်းကမ်းဒါတွေကိုလိုက်နာကျင့်သုံးရမယ်တောင်းရှိတယ်။ဝီနီစည်းကမ်းကျောင်းတိုက်စည်းကမ်းကိုလိုက်နာကျင့်သုံးတဲ့နေရာမှာလည်းပဲရှောင်ကျင်ရမယ်ဝီနီစည်းကမ်းကျောင်းတိုက်စည်းကမ်းလိုက်နာကျင့်သုံးရမယ်ဝီနီစည်းကမ်းကျောင်းတိုက်စည်းကမ်းဒါတွေရှိတယ်ဒါတွေကိုပြည့်စုံအောင်လိုက်နာကျင့်သုံးရမယ်ဒီဒိဋ္ဌိမျိုးဖြစ်ပါတယ်။ဒါကြောင့်မို့ကိုကအေးအေးဆေးလေးပဲနေတယ်။နောက်ပြီးတော့ဘာမှသူများပေါ်မှာမစော်ပါဘူးရိုးရိုးသားသားလေးနေတယ်ဒါလောက်နဲ့သူတော်ကောင်းကမဖြစ်သေးပါဘူးကိုယ့်ရဲ့လုံတဲ့လုံထိုက်တဲ့တပည့်ဖြစ်လို့ချင်းစာကြိုးစားရမယ်ကျင့်ဖို့ကျောင်းတိုက်ရဲ့လုပ်ငန်းတွေကိုတက်နိုင်နေမြရှေ့ရနေပြီးတော့သူများတယ်မပူတော့မှဒန်းတူလုပ်ရမယ်ကျင့်ဖို့ဒါလေးတွေရှိတယ်ဒါလေးတွေရှင်ပြားတို့ကိုတပည့်တော်နားလဲစေခြင်းလို့ပြောတာပါအစ်စ်တွေလည်းပဲရောက်လာပြီဒါကြောင့်ကိုကနေပြီးတော့တပည့်ဖြစ်လို့ချင်းတပည့်ကျင့်ဖို့ဆရာသမားတွေကလည်းပဲစာချတယ်တပည့်တော်ဆိုရင်စာဝါတွေဘလို့စီမံနေဘသူစာဝါလွတ်နေတယ်လဲဘသူစာကောင်းကောင်းမကျက်ဘူးလဲသိအောင်လုပ်မယ်ပြောမယ်ဒါမျိုးတွေကိုကျင့်ပါဆရာသမားဖြစ်ပြီးတော့ဆရာသမားအေးအေးလေးပဲဟာဆရာတော်ကအေးလိုက်တာဒါလောက်နဲ့သူတော်ကောင်းလက္ခဏာမရှိသေးပါဘူးအဲ့တော့အေးအေးဆေးဆေးနေုံနဲ့မဟုတ်ဘဲနဲ့တပည့်တွေတိုးတက်ဖို့အတွက်ဘယ်တပည့်ကစာကြိုးစားတယ်ဘယ်တပည့်ကစာမကြိုးစားဘူးဘယ်တပည့်ကစီကံလိုက်နာကျင့်သုံးမှုရှိတယ်ဘယ်တပည့်ကတော့စီကံလိုက်နာကျင့်သုံးမှုမရှိဘူးဘယ်တပည့်ကတော့ခွင့်ရေးကိုရတာတဲ့ပို့ယူတယ်ဘယ်တပည့်ကတော့ခွင့်ရေးကိုမယူဘူးဒါမျိုးလေးတွေသိအောင်လုပ်ပြီးတော့ကောင်းတဲ့အလုပ်မှာကြောင်းကြဆိုင်ပြီးကြိုးစားမှာဒီဆရာသမားတွေလည်းပဲသူတော်ကောင်းကိုခေါ်ရတယ်ဘာလို့ခေါ်ရလဲအဲ့တော့ဒါဘုန်းကြီးတို့မြန်မာပြည်ထောင်မှာဖွင့်ဆိုတဲ့ဖွင့်ဆိုချက်ပေါ့ရိုးသားဖြောင်းမဲ့ပြီးကောင်းတော်မှုကိုသာပြုလုပ်လေရှိတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်တယ်လဲဆောဆောကတပုရိသတန်တာပုရိသကိုဒိဋ္ဌိဖွင့်ဆိုလို့ရှိရင်ငြိမ်းချမ်းတဲ့ပုဂ္ဂိုလ်သူ့ကိုကြောင်းပြုပြီးတော့တပည့်ကိုကြောင်းပြုပြီးတော့ဆရာဒီမှာဘာမှနောက်ဆန့်မတင်ဘူးငြိမ်းငြိမ်းချမ်းချမ်းနေရတယ်ဆရာကိုကြောင်းပြုပြီးတော့တပည့်တွေရတယ်ပဲငြိမ်းချမ်းမှုရတယ်ပညာတွေတိုးပွားတယ်စိတ်ဓာတ်တွေကောင်းလာတယ်ဒါသူတော်ကောင်းတွေရဲ့လက္ခဏာပါနောက်ဒီလိုစာထဲမှာတော့မပါဘူးပေါ့တချို့ပညာရှင်တွေ ပြောကြရေးသားကြတာလေးတစ်ချက်ရှိတယ်။ဘာလို့သူတော်ကောင်းကိုခေါ်တယ်လဲလို့မေးလို့ရှိရင်တချို့ကကြတော့သူတော်မှကိုကောင်းတာဒါတော့ဘုန်းကြီးတို့အင်မတန်မှစိတ်တမြင့်တဲ့ပုဂ္ဂိုလ်ရဲ့အဆိုမိန်တော့ဖြစ်ဟန်မတူပါဘူး။အဲ့တော့စိတ်တမြင့်တဲ့ပုဂ္ဂိုလ်ကဘယ်လိုအဆိုမိန်ရှိလဲဆိုတော့သူတော်လောင်ကိုကနေပြီးတော့ကောင်းပေးနေတာသူတော်ကောင်းတဲ့ကဲသူတော်ကောင်းရဲ့အတိတ်တွေပါတယ်လို့သူတော်လောင်ကိုကနေကောင်းနေရတယ်ကဲပြန်ပြောကြည့်ပါတယ်လို့အဲ့တော့သူများတွေတော်လောင်ဆိုတာဆရာဆိုလို့ရှိရင်တပည့်တွေတော်လောင်ရှိရတယ်ကိုကစံပြဖြစ်နေကောင်းနေရတယ်တပည့်တွေဟိုပေါ်မှာဖွင့်ရများများမရှိဘူးတန်တားရင်တပည့်တွေတိုးတက်ဖို့လုံပေးနေတယ်ဒါမျိုးပေါ့တပည့်တွေဆိုလို့ရှိရင်လည်းအချင်းချင်းစာတင်တာချင်းချင်းစာကြဘုံကြီးချင်းချင်းသူများတဲ့ရပိုင်ဆိုင်မှုအခွင့်အရေးကိုပိုမယူဘူးလုပ်ငန်းနဲ့ဆက်လာလို့ချင်းကိုကနင့်နာခံပြီးတော့ပိုလုပ်တယ်ဒါမျိုးလေးတွေပေါ့အဲ့တော့သူများတွေကသူ့ဖိုးရလောက်အောင်ကိုကနေစံပြဖြစ်နေကောင်းနေတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲဒါကြောင့်မို့ဘုန်းကြီးတို့ကိုကကိုရှင်ပြားလို့လည်းပဲကောင်းအောင်ကြိုးစားရပါတယ်ဘာဖြစ်လို့လဲဆိုတော့ကိုကနေပြီးတော့မကောင်းဘူးကိုကဆရာဖြစ်လာတယ်ကိုကနေကောင်းအောင်မနေနိုင်ပါဘူးဆိုလို့ရှိရင်နောက်ကပုဂ္ဂိုလ်ကြီးကောင်းဖို့ဆိုတာမလွယ်ပါဘူးဒါကြောင့်မို့သူတော်မှကိုကောင်းနေဆိုတာစိတ်တည်းမြင့်တဲ့ပုဂ္ဂိုလ်ရဲ့အဆိုမိတ်မဟုတ်ပါဘူးသူများတွေတော်လာအောင်ကိုကနေပြီးတော့စံပြဖြစ်နေကောင်းတာမှသူတော်ကောင်းဆိုပြီးတော့ဒီလိုဒါတော့နောက်ရေးသားလာတဲ့နောက်ပြောလာတဲ့အတိတ်တွေအင်မတန်မှကောင်းပါတယ်စာပေထဲမှာဗီဒန်ထဲမှာမပါပါမိသူများတော်လာအောင်ကိုကနေကောင်းလာတာသူတော်ကောင်းဆိုတဲ့အတိတ်ပြရာအင်မတန်မှကောင်းတဲ့ရာဝတ္ထုတစ်ခုဖြစ်ပါတယ်အဲ့တော့ဒီသူတော်ကောင်းလက္ခဏာနဲ့တက်မှတ်တဲ့သူတော်ကောင်းလက္ခဏာ5ချက်ထဲမှာတပည့်တော်ပြောခဲ့တယ်ကုလေဇိထာပစာဤနဲ့ဒါလေးကတိတ်ပြီးတော့အရေးကြီးတယ်ယုတိလေးစားမရှိရမယ်ဆိုတာဒီလိုလိုကြောင်းတိုင်းမှာဆိုလို့ရှိရင်လည်းပဲအတ္တိတ်ခါကြီးတဲ့တန်ဃာတွေကပြောတယ်နားထောင်ရမယ်လေးစားရမယ်ဒါမျိုးလေးတွေသဘောရှိရတယ်နောက်ပြီးတော့အတ္တဒိဋ္ဌာတော့မကြည့်ဘူးကိုယ်ပေါ်မှာစာချဘူးတယ်ကျေးဇူးကုန်တရားတွေကြီးမားတယ်အနေတိုင်းကြစ်လက်တယ်သီလတမာရီပညာရှိတယ်ဒါမျိုးလေးတွေဆုံးမလာလို့ချင်းရိုးရိုးတေးတေးလေးစားလိုက်နိုင်ရတယ်ဒါတွေရပြီးတော့သူတော်ကောင်းတွေရဲ့လက္ခဏာဖြစ်ပါတယ်ဒါကြောင့်မို့ကုလေဇိဋ္ဌာပစာယိနံဒီတစ်ချက်ကိုမြတ်စွာဘုရားကသူတော်ကောင်းလက္ခဏာဖြစ်နေပြန်လည်ပြီးတော့အတိပြုပြီးတော့ဟောကြားပေးထားတယ်ပေါ့အဲ့တော့ဒီနေရာမှာတပည့်တို့စစ်စစ်ကြည့်လိုက်လူတွေမှာလည်းပဲဒီတိုင်းနဲ့နိုင်ငံတနိုင်ငံနေပြီးတော့မိသားစုတစုအထိကျေးဇူးကိုယူသေးရတယ်ဆိုတဲ့ဒီချက်လေးရှိတယ်။ဒီလိုတော့ဘာပြောမလဲဆိုတော့အတ္တဒိဋ္ဌကြီးတဲ့ပုဂ္ဂိုလ်အတ္တကြီးတဲ့ပုဂ္ဂိုလ်မိသားစုတွေမှာဟောငါကိုကြီးကငါပေါ်မှာငင်ငယ်ကလေးကတတ်နိုင်နိုင်များပြည့်စုံလာခဲ့တာစောင့်ရှောက်လာခဲ့တာထိမ့်သိမ့်လာခဲ့တာတတ်နိုင်နိုင်များငါပေါ်မှာကျေးဇူးများတယ်ဆိုပြီးအငယ်ရလည်းပဲကြီးပေါ်မှာလေးစားတယ်အကြီးကြီးတဲ့ပုဂ္ဂိုလ်ကလည်းပဲငယ်ပေမဲ့လို့ဩသူဟာငါတို့ရဲ့အိမ်တော်မှာစာဝတ်နေရွတ်ရှာဖွေပေးတယ်မိဘကျေးဇူးကိုငါတို့ကဝေးနေရတာသူကတက်နိုင်နေများဆက်နေတယ်အဲ့တော့အိမ်ရဲ့မိဘတွေရဲ့စာဝတ်နေကိုသူစူးစမ်းပြီးတော့လုပ်နေတယ်ဆိုပြီးတော့ဘုံကျေးဇူးကိုမြင်ပြီးတော့လေးစားတယ်အဲ့ဒီလိုချင်းချင်းလေးစားလို့ရှိရင်ဒီမိသားစုဟာငြိမ်းချမ်းတဲ့မိသားစုဖြစ်တယ်ဗာမိသားစုဖြစ်လေငြိမ်းချမ်းတဲ့မိသားစုဖြစ်ရင်ဘာလက္ခဏာနဲ့ပြည့်စုံသွားလဲသူတော်ကောင်းလက္ခဏာနဲ့ပြည့်စုံသွားတယ်ဒီလိုတိုင်းပြည်တစ်ပြည်နဲ့ကြည့်လို့ရှိရင်လေဒီတိုင်းပဲဒီလိုနိုင်ငံမှာအင်မတန်မှအသက်ဆုံးပြီးတော့ကျေးဇူးများခဲ့တဲ့ကျေးဇူးတရားကြီးမားခဲ့တဲ့ပုဂ္ဂိုလ်တွေဆိုတာရှိတယ်ရှေးခေတ်ကဆိုလို့ရှိရင်နော်ယထာမင်းတို့ကျန်စက်သားမင်းတို့နောက်ပြီးတော့နောက်ပိုင်းမှာဆိုလို့ရှိရင်လည်းပဲစစ်သူကြီးမာဗန္ဓုလတို့နေကြီးနောက်ပိုင်းမှာဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းတို့ဒါတွေဟာဒီလိုနိုင်ငံနဲ့လူမျိုးအတွက်အသက်ဆုံးသွားကြတယ်အသက်အားဖြင့်လည်းဗိုလ်ချုပ်အောင်ဆန်းတို့ဆိုရင်30ကျော်ပါသာပဲရှိသေးတယ်အဲ့တော့ဒီလိုမှာနိုင်ငံကောင်းဆောင်ဖြစ်သွားကြတယ်ပေါ့နိုင်ငံကောင်းဆောင်ဖြစ်တော့ဘာဖြစ်လဲသူတို့ပွေလွန်သွားတဲ့အခါသူတို့ပွေလွန်တဲ့နေ့ကိုအာဇာနည်နေ့ဆိုပြီးတော့နိုင်ငံတော်ကသတ်မှတ်ပေးတယ်ဘာနေ့ဆိုပြီးသတ်မှတ်လဲအဲ့ဒါတော့ဖြစ်တာလေဆိုတော့အာဇာနည်နေ့လို့တတ်မှတ်လိုက်တဲ့အတွက်တိုင်းပြည်သားတွေကသူတို့ရဲ့ဘုံကျေးဇူးတွေသူတို့ရဲ့ဆွန့်လွတ်နေနာခံပုံတွေဒီစိတ်ဓာတ်ကိုသိပြီးတော့ကိုယ်ကိုယ်တိုင်လည်းပဲဒီလိုဖြစ်အောင်ကြိုးစားမယ်ဆိုလို့ရှိရင်တိုင်းပြည်အတွက်ကောင်းတဲ့လက္ခဏာတွေအပေါင်းလက္ခဏာတွေဖြစ်သွားနိုင်တယ်။ဒါကြောင့်မို့ဒီအာဇာနည်တွေရဲ့လုံရဲ့ဒီအာဇာနည်တွေရဲ့စိတ်ဓာတ်သူတို့ရဲ့ပြောဆိုပုံသူတို့ရဲ့ယူသားပုံဒါမျိုးတွေကိုအမှတ်ရအောင်နေပြီးတော့ယူသေးလေးစားအောင် တို့ရဲ့နောက်နာနောက်သားတွေရဲ့နှလုံးသားထဲမှာတို့ရဲ့ပုံရိပ်တွေထင်ရလောက်ဒီနေ့တွေတတ်မှတ်ပေးတာအဲ့ဒါလည်းပဲကြီးသူကိုရိုးသေးတယ်လို့ခေါ်ရတယ်ဘယ်လိုခေါ်ရသလဲဘာဖြင့်ကြီးတာလဲမင်းဂုံကျေးဇူးအဖြင့်ကြီးတာဘာဖြင့်ကြီးတာလဲဒီရတို့တဘာမှာလည်းပဲဒီတိုင်းပါပဲဒီရတို့နိုင်ငံမှာလည်းပဲဒီတိုင်းနဲ့တချို့နေရာတွေမှာဆိုရင်ဗန္ဓုလလန်းဒါမျိုးလေးတွေပေါ့ရက်ွက်တွေဘာတွေလဲပဲဒါမျိုးတွေရှိတာပဲပန်းချံတွေမှာလည်းပဲဘိုလ်ချုပ်ပန်းချံဒါမျိုးလေးတွေရှိတယ်ဆရာဆန်းဆရာဆန်းနဲ့ဆက်လို့ရှိရင်လည်းပဲသူ့ရဲ့လမ်းနာမည်နောက်ပြီးတော့ငွေဆက်ကူထုတ်တာတွေဒါတွေဒီအလုံးမှာဂုံပြူတာဒီလိုဂုံပြူလိုက်တဲ့အတွက်နောင်လာနောက်သားတွေကသူတို့ရဲ့အပြုမှုသူတို့ရဲ့ပြောဆိုသူတို့ရဲ့စိတ်တွေစိတ်ထားတွေရိုးသားမှုတွေကိုလေးစားအားကျပြီးတော့ငါလည်းပဲဒီလိုဖြစ်အောင်လုပ်မယ်ဆိုပြီးတော့အဲ့ဒီအာဇာနည်ပုဂ္ဂိုလ်တွေရဲ့အလေးထားလေးတွေကိုတူဖို့ပြီးရင်တိုင်းပြည်ဟာကောင်းတဲ့လက္ခဏာတွေဖြစ်ထွန်းသွားပြီးတော့ငြိမ်းချမ်းတဲ့တိုင်းပြည်ဖြစ်သွားမယ်။ဒါကြောင့်မို့အာဇာနည်တွေကိုဒီလိုတတိယအောင်နေ့တွေသတ်မှတ်ပေးတယ်။နောက်ဆုံးတောင်တူတဲ့သမားတွေဆိုလို့ရှိရင်လည်းပဲဖေဖော်ဝါရီလ12ရက်ဒါမျိုးတွေသတ်မှတ်ပေးတယ်ပေါ့။တောင်တူတဲ့သမားကိုလည်းမဆိုင်ဘူးဆိုရင်လည်းသူတို့ကြောင့်စာဝတ်နေတိုင်းပြည်မှာဖြစ်ထွန်းနေရတာပဲ။ဒါမျိုးလေးတွေကိုဂုံကျေးဇူးလေးတွေကိုပေါ်ထုတ်ပေးတာဒီရိုသေလေးစားရရောက်တယ်ရိုသေလေးစားလို့ရှိရင်ဒါကကုလေလေးတာပစာကြီးနဲ့ရာသူတော်ကောင်းလက္ခဏာသူတော်ကောင်းကိုခေါ်သွားနိုင်တယ်သူတော်ကောင်းလက္ခဏာကိန်းအောင်တဲ့ပုဂ္ဂိုလ်လို့ပြောလို့ရသွားတယ်ဒီရတို့လည်းပဲဒီတိုင်းနဲ့တောင်မြို့မှာကနောင်ဆရာတော်ကြီးဒီရတို့နှစ်ပတ်လေတွေဘာကြီးလှုပ်တယ်လှုပ်ပြီးတော့တရားထိုင်တယ်ဒီရတို့ကြောင့်မှလည်းပဲဒါမျိုးတွေမလှုပ်ပြီးပဲဆရာတော်ကြီးချမှတ်ခဲ့တဲ့စိတ်ကောင်းကြီးဖို့ကပထမဆိုတဲ့လမ်းစဉ်ကိုအဓိကအပြင်လိုက်နာကျင့်သုံးတယ်ဆရာတော်ကြီးရဲ့အကြောင်းတွေမကြမကြပြောပြီးတော့လိုက်နာကျင့်သုံးအောင်ကြိုးစားနေကြတယ်ဒါလည်းပဲစကားကိုလိုက်နာတာဒီရိုသေလေးစားတဲ့သဘောဖြစ်တယ်ဘာလို့ရိုသေလေးစားတာလဲဆိုတော့ဆရာတော်ကြီးရဲ့သီလဓမ္မတိပညာဂုံတွေကိုအားလုံးရိုသေလေးစားတဲ့သဘောဖြစ်တော့ဂုံကိုရိုသေတာဂုံကြီးတဲ့ပုဂ္ဂိုလ်တွေကိုရိုသေတာကျေးဇူးကြီးမားတဲ့ပုဂ္ဂိုလ်တွေကိုရိုသေလေးစားတာတဲ့ဒါတွေကတပည့်တို့လိုအပ်တယ်တကယ်လို့များဘုန်းကြီးတို့တပည့်တို့နိုင်ငံအနှံ့ပြားမှာဒီလိုအာဇာနည်ဆိုတဲ့ပုဂ္ဂိုလ်တွေရဲ့ဂုံတိတ်ဓာတ်ကြီးမိမိလောင်သူတို့ရဲ့ဂုံကျေးဇူးတွေမတိအောင်အာနယ်သွားအောင်အားလုံးကဝိုင်းပြီးတော့ဂုံမဖော်ပဲနဲ့တတိယသူတို့ရဲ့ဂုံတိတ်ဓာတ်ကြီးမိမိအောင်လှုပ်ပါတယ်ဆိုရင်အဲ့ဒါဘာလက္ခဏာပျောက်ကင်းသွားပြီလဲဒါကြောင့်မို့ဒါမျိုးတွေကမလို့ရပါဘူးအဲ့တော့သူတို့ကောင်းလက္ခဏာပျောက်ကင်းသွားပြီးတော့မစ္စရိယတရားတဘောတွေဖြစ်သွားတတ်ပါတယ်ဒါလေးတွေကအင်မတန်မှသတိကြားစရာကောင်းတယ်ဒါကြောင့်တယောက်ရဲ့ဂုံကိုတကယ်ကုန်ရှိလို့ရှိရင်ကျေးဇူးကြီးမားတယ်ဆိုရင်ဒီရတို့เจ้าမှာစာချဘုန်းကြီးတွေကိုယ့်အတွက်စာချရင်းနဲ့ကိုယ့်အတွက်စာကျင်းနဲ့စာချပေးနေကြတယ်။နောက်ပြီးတော့အုပ်ချုပ်ရေးတွေလည်းပဲတန်တန်နဲ့များလုပ်ပေးနေရတယ်။ဒါတွေဟာကျေးဇူးကြီးမားတယ်မပါဘူးလားပါလား။ပါလို့ရှိရင်လေးစားလိုက်နိုင်ရမယ်။ပါလို့ရှိရင်မလုပ်ရမလဲ။အဲ့တော့ဆရာသမားတွေရဲ့စကားကိုလေးစားလိုက်နာပါပြီဆိုလို့ရှိရင်အဲ့ဒါဘာလက္ခဏာနဲ့ပြည့်စုံသွားပြီလဲ။အဲ့တော့ဒီကြောင်းတိုက်ဒီနိုင်ငံထိဟာအလုံးမှာငြိမ်းရေးသွားပါလိမ့်မယ်။ဒီလိုနောက်တနေရကြတော့ဘာသွားတွေ့ရလဲဆိုတော့အနာဂတိဘာစိတ်တိအဲ့တော့ဆရာသမားတွေကိုယူသေးတဲ့အနေနဲ့မှန်မှန်ကန်ကန်ပြောတဲ့စကားကိုစီကံနေတတ်မှတ်ထားတယ်။မြတ်စွာဘုရားရဲ့စီကံကြောင်းတိုက်မှာအားလျော်စွာပြောထားတဲ့စီကံစာနဲ့ထုတ်မရေးတောင်မှဆရာသမားတွေဆုံးမထားတဲ့စကားလေးတွေဆုံးမလေးတွေဒါတွေကိုယူသေးသေးစွာလိုက်နာပါတယ်ဆိုရင်ဆရာသမားဆိုတဲ့ပုဂ္ဂိုလ်ကိုလေးစားရရောက်သွားတယ်။အဲတကယ်လို့ဒီစည်းကမ်းကိုရိုးရိုးသေးသေးလိုက်နာကျင့်သုံးနေတဲ့နောက်တစ်ချက်ကဓမ္မကိုလည်းပဲလေးလေးစားစားလိုက်နာကျင့်သုံးရရောက်တယ်။ဒီလိုမှမဟုတ်ပဲနဲ့ဆရာသမားရဲ့စကားဆရာသမားကစာချက်ချိန်မှာစကားမပြောပါနဲ့။စာချက်ချိန်မှာကိုယ်စာကိုယ်လေးကျက်ပါအပြင်ထွက်ပြီးတော့မနေပါနဲ့။စကားပြောပြီးတော့တေးတဟာမနေပါနဲ့။စာချက်ချိန်မှာနောက်ကျလို့ရှိရင်လက်မှတ်ထိုးပါဘုန်းကြီးတို့ဒီကြောင်းမှာစီကံလေးတွေထုတ်တယ်။နောက်ပြီးတော့ဒီဒကာဒကာမတွေနဲ့ဆက်လာလို့ရှိရင်လည်းပဲပရိယုတ်တာတို့ဘာတို့ဓာရီကိုမေတ္တာပွားရနေနဲ့လိုက်ပေးပါဒါမျိုးလေးတွေတပည့်တို့ပြောလို့ရှိတယ်ပေါ့။အဲ့တော့ဒီစကားလေးတွေကိုမလိုက်နာပါဘူးဆိုလို့ရှိရင်အရှင်ဘုရားတို့ကတော့ရိုးရိုးလေးပဲထင်တယ်။သို့တော့ဘာတွေဒီသွားဖြစ်သွားနိုင်လဲဆိုတော့ပုဂ္ဂလအနာတရိယဆရာသမားစကားကိုနားမထောင်ပါဘူးဆိုလို့ရှိရင်ဆရာသမားကိုစော်ကားရာရောက်တယ်။ဘာလို့ရာရောက်တယ်လဲ။တခါဒီဆုံးမစကားကိုလိုက်နာကျင့်သုံးမှုမရှိပါဘူးဆိုရင်ဒီဓမ္မကိုလည်းပဲဖျက်ဆီးရာရောက်တယ်။အဆုံးမဩဝါဒတွေကိုလည်းဘာလို့ရာရောက်တယ်လဲ။အဲ့ဒါတွေဟာအင်မတန်မှကြောက်စရာကောင်းတဲ့ပြစ်မှုတွေဖြစ်သွားတယ်။ ဒါကြောင့်မို့တနေ့ညကစာပြန်ချိန်မှာစကားများနေတာတို့ဆော့နေတာတို့ဒါတွေကတဏှာညကြည့်လို့ရှိရင်တော့ဘာမှမထူးပါဘူးသို့တော့ဆရာသမားကဒါမျိုးမလုပ်ပါနဲ့လို့ပြောတယ်လုပ်တယ်ဆိုလို့ရှိရင်ဆရာသမားကိုထဲ့မတွက်ဘူးဆရာသမားကနားမထောင်နိုင်ဘူးဆိုတဲ့ဒိဋ္ဌိတွေအများကြီးရှိနေပါတယ်ဒါကြောင့်ရှင်ပြားတို့နေနဲ့အာလုံတန်ခါတစ်တွေလည်းရောက်လာတယ်အဟောင်းတွေကလည်းပဲတပည့်တော်ပြောတဲ့စကားလေးတွေကိုလေးလေးစားစားလိုက်နာပေးပါတကယ်လို့တပည့်တော်ပြောတဲ့စကားတည်မတရားပါဘူးဆိုလို့ရှိရင်လာပြီးတော့ဘာကြောင့်ဘာကြောင့်ဒါလေးတော့ပြင်ပေးပါဆွေးနွေးခွင့်ရှိတာပဲသို့တော့အားလုံးလိုက်နာနိုင်နေတဲ့သားနဲ့တရားမှတ်မှုရှိရတဲ့နဲ့မလိုက်နာနိုင်ဘူးဆိုရင်အဲ့ဒီတန်ခါတည်းဆရာသမားကိုလည်းစော်ကားရရောက်ပါတယ်မြတ်စွာဘုရားရဲ့စီကံတွေကိုဖောက်ပြတယ်ဆိုလို့ရှိရင်မြတ်စွာဘုရားကိုလည်းပဲစော်ကားရရောက်သွားတယ်အပြစ်မကြီးဘူးလားကြီးသလားမင်းအဲ့တော့ဘုန်းကြီးတို့ဆရာသမားတွေရလည်းပဲတပည့်တွေဖြစ်လာတယ်တပည့်တွေပုံမှာဆိုရင်စကားနားထောင်တဲ့တပည့်ကိုမြင်လို့မလားနားမထောင်တဲ့တပည့်နဲ့နားထောင်တဲ့တပည့်ဘယ်သူပုံမှာပို့ပြီးတော့မြင်လို့မလဲနားထောင်တဲ့တပည့်ပုံမြင်လို့သွားတယ်အဲ့တော့အဆုံးအမတွေကိုလည်းပဲခြေဖြက်ရာရောက်သွားတယ်ကိုကတော့တာမင်ညာစီကံလေးတစ်ခုဖောက်လိုက်တာပဲသို့တော့ဆရာသမားကိုစော်ကားရာရောက်တယ်လို့တရားဓမ္မကိုလည်းပဲပြစ်ပယ်ရာရောက်သွားပါတယ်ဒါလေးကိုလေးလေးနက်နက်လေးစဉ်းစားစီရင်ပါတယ်စဉ်းစားစီရင်ပြီးတော့အာလုံးလိုက်နာကျင့်သုံးစီရင်တယ်ပေါ့ဒါတပည့်တော်ရဲ့ဆန္ဒပေါ့နော်ဒါကြောင့်မို့ရှင်ဘုရားတို့စီကံဥပဒေလေးတစ်ခုကိုလိုက်နာကျင့်သုံးတယ်ဆိုရင်ဆရာသမားကိုလည်းပဲလေးစားရရောက်တယ်ဓမ္မကိုလည်းပဲလေးစားရရောက်တယ်မြတ်စွာဘုရားကိုယ်တိုင်ဓမ္မကိုလေးစားခဲ့ဘသူကိုယ်တိုင်ဓမ္မကိုလေးစားခဲ့လဲမြတ်စွာဘုရားဘုရားဖြစ်ပြီးတဲ့အခါမှာငါဘုရားဘသူကိုလေးလို့ပြုနေရပါမလဲလို့စဉ်းစားဆင်ခြင်နေမူတဲ့အခါမှာလောကမှာမြတ်စွာဘုရားလေးလို့ပြုရမယ့်ပုဂ္ဂိုလ်ဟာမရှိဘူးတဲ့လောကမှာမြတ်စွာဘုရားလေးကလူပြုရမယ့်ပုဂ္ဂိုလ်ရှိသလားရှိပါဘူးလူနဲ့ပြန်မာတဲ့မှာဘယ်သူမှမရှိဘူးနောက်ဆုံးတော့ကိုယ့်ရဲ့ဓမ္မဒီဓမ္မတွေကိုပဲမြတ်စွာဘုရားကလေးကလူပြုပြီးတော့နေတော့မယ်ဆိုပြီးတော့ဒါမျိုးကျင်ဖြစ်ခဲ့ပါတယ်ဒါကြောင့်ဘုန်းကြီးတို့ဓမ္မကိုလေးကလူပြုတာမြတ်စွာဘုရားလမ်းစဉ်ကိုလည်းရောက်ရလိုက်ရရောက်ပါတယ်တကယ်လို့ကြောင်းစည်းကမ်းတွေဖောက်ပြက်တယ်ဆရာသမားရဲ့စကားကိုအလေးမထားဘူးနားရရနေပြီးတော့ပေါ်ပေါ်ဆဆပဲလှုပ်တယ်ပြီးရင်ကိုလှုပ်ချင်တာလှုပ်တယ်ဒါလေးတွေဟာဆရာသမားရောမြတ်စွာဘုရားရောမြတ်စွာဘုရားရဲ့လမ်းစဉ်တွေရောမြတ်စွာဘုရားကိုယ်တော်တိုင်လေးကလူပြုတဲ့ဓမ္မတွေရောအလုံးကိုဘုန်းကြီးတို့စော်ကားရရောက်သွားတတ်ပါတယ်ဒါကြောင့်မို့ဒီလိုစော်ကားရရောက်သွားပြီဆိုရင်တဖြည်းဖြည်းနဲ့သူတော်ကောင်းလက္ခဏာတွေကျင်းသွားတတ်တယ်ဘာတွေကျင်းသွားတတ်တယ်လဲဒီမှာလက္ခဏာမဖြစ်တောင်မှဒီလိုပုံပုံမျိုးကကြီးပွားဖို့နေသွားပါတယ်။ဒါကြောင့်မို့ဒီအချက်ကလေးတွေကိုအလေးကလေးပြုစေခြင်းပါတယ်။နောက်တစ်ချက်ဗာပြောချင်တာလဲဆိုတော့ဘုန်းကြီးတို့ပြောနေကြသုက္ကလဝဏ္ဏယတုတ်တန်နေဟာလေးတစ်ခုပြန်ပြောမယ်။ဒီဆုံးမစကားကိုမနာယူခြင်းဟာဆုံးမတဲ့စကားတွေကိုလေးလေးစားစားမလိုက်နာဘူးပြောရဆိုရဖက်တယ်။ပြောလည်းပဲသူကသူပြောတာပဲရှိတယ်လိုက်နာဖို့နှလုံးသားထဲမှာမရှိဘူး။အပြစ်တွေထက်ထက်ကထက်ကကျူးလွန်ပါတယ်ဆိုရင်အဲ့ဒီတုတ်တယ်မှာသာသနာကွယ်ချောင်းလို့ဟောထားတယ်ဘယ်လိုဟောထားသလဲအဲ့တော့သာသနာကွယ်ချောင်းဆိုတဲ့အဓိပ္ပာယ်နဲ့ဆက်ဆက်လိုက်လို့ရှိရင်အဆုံးမစကားတရားမျှတမှုရှိပါလျက်လိုက်နာကျင့်သုံးလို့ရှိရင်အကျိုးရှိမှန်သိပါလျက်မလိုက်နာဘူးတတ်နိုင်တဲ့မြတ်ပြစ်မှုတွေကျူးလွန်နေပါတယ်ဆိုရင်သာသနာကွယ်ချောင်းတရားကိုကျင့်ရန်ရောက်တဲ့အတွက်သာသနာတော်ကြီးကွယ်အောင်လုပ်နေတဲ့ပုဂ္ဂိုလ်လို့ပြောလို့မရဘူးလားရသလားဒါလေးတွေကဘုန်းကြီးတို့နည်းနည်းလေးစဉ်းစားတတ်အောင်ဘုန်းကြီးကပြောပေးတာပါ။ဒါကြောင့်စကားတစ်ခုပြောတဲ့အခါမှာဩဝါဒပေးတဲ့အခါမှာတက်နိုင်နိုင်မြတ်လိုက်နာကျင့်သုံးမှာတိတ်ပြီးတော့ခက်ခဲရှိတယ်ဆိုလို့ရှိရင်လာပြီးတော့ဆွေးနွေးပါတိုင်နေပါ။ဒီလိုတက်နိုင်နိုင်မြတ်နေဘူးလေဆိုလို့ရှိရင်စာကြည့်ရတာအဆင်မပြေဘူး။အဆင်မပြေတော့ဒီနေ့ဟာနာယီတွေဘာတွေမှာနောက်ဆုံးပြီးတော့နှစ်နာရီလုံးမှစာကြည့်ကြ။သင်တဲ့နေရာမှာအေးတဲ့နေရာမှာကြက်ကြ၊ကျောင်းပေါ်မှာမကြက်ကြနဲ့။တစားရည်တွေဖုံးပေးကြလို့လို့ရှိရင်ပြောပါယူပါဒါမျိုးလေးတွေဒီလိုတို့ကလုတ်ပေးရတာပဲဒါကြောင့်မို့ရှင်ပြားတို့အနေနဲ့ဒါမျိုးလေးတွေလိုက်နာကျင့်သုံးပါလိုက်နာကျင့်သုံးမှုမရှိဘူးဆိုရင်သာသနာ့ဘွယ်ကြောင့်တရားလည်းပဲဖြစ်တယ်ပုဂ္ဂလနာရိယဓမ္မနာရိယသဘောအရာဆိုလို့ရှိရင်ဆရာသမားတို့မြတ်စွာဘုရားတို့ကိုလည်းစော်ကားရာရောက်တယ်မြတ်စွာဘုရားကိုယ်တိုင်လေးကလူပြုကြတဲ့တရားဓမ္မကိုလည်းပဲပြစ်ပယ်ရာစော်ကားရာရောက်သွားပါတယ်နောက်ပြီးတော့သူတော်ကောင်းလက္ခဏာလည်းပဲကျင်းသွားနိုင်တယ်သူတော်ကောင်းလက္ခဏာကင်းသွားတဲ့ဆိုရင်သူရုပ်မှာမဖြစ်တောင်မှကောင်းတဲ့ပုဂ္ဂိုလ်ကြီးပွားတဲ့ပုဂ္ဂိုလ်တော့မဖြစ်ပါဘူး။ဒါလေးတွေကိုအလေးတခုပြုစေခြင်းပါတယ်။အဲ့တော့ဒါနဲ့ဆက်ပြီးတော့ဆုံးမစကားနားမထောင်တာနဲ့သာသနာဘလို့ကွဲမှာလဲဆိုတာဒီလိုလိုစာပေဟာကိုခဏထားတော့ခုခေတ်မှာဖြစ်တာလေးကိုဒီလိုနည်းနည်းလေးပြောပြအောင်မယ်။ဒီလိုခုခေတ်မှာစာချဘုန်းကြီးတွေအကြောင်းဘုန်းကြီးတွေဆုံလာတဲ့ကဘာပြောလို့ရှိတယ်ဆိုတော့ စာပြင်လိုက်ထောင်မြင်တော့ဘူးတဲ့အေးစီစီလေးပဲကိုယ့်အကူနေတော့မယ်ကိုယ့်တပီလေးတစ်ပါးနှစ်ပါးနဲ့ဝေယဝစ္စလေးကိုယ့်ရွာသားလေးနဲ့နေပြီးတော့နေတော့မယ်စာပြင်လိုက်ဘူးမထောင်မြင်တော့ဘူးဘာဖြစ်လို့ရောလို့စကားဆက်လို့မေးလို့ရှိရင်ဟာခုခေတ်ကပြောရဆိုရတာခက်တာကိုယ်ကလည်းပဲကြွေးရသေးတယ်ကိုယ်ကလည်းပဲပညာသင်ပေးရသေးတယ်စာမွေးပွဲအောင်လာတဲ့အခါကိုယ်ကသင်ခန်းစွမ်းစသည်ဖြင့်ချီးမြှောက်ရသေးတယ်ဒီကြားရရနေပြီးတော့ကိုယ်ကိုထွက်သွားလို့ရှိရင်အပြစ်ပြောသွားတဲ့ပုံကိုယ်ကြီးကရှိသေးတယ်။အဲ့တော့တော်ပြီစာတင်တိုက်တော့မထောင်ရင်တော့ဘူးအေးအေးဆေးဆေးနေတော့မယ်ဆိုတဲ့ဆရာသမားတွေစာချဘုန်းကြီးတွေများလာပါတယ်။ဒါကြောင့်လဲစာချဘုန်းကြီးတွေရှားပါလာတဲ့သဘောရှိလာတယ်။အဲ့တော့စဉ်းစားကြည့်လို့ရှိရင်ဒီလိုလိုသာသနာတော်ကြီးရှိတယ်။သာသနာတော်ဆိုတာသီလသမားတွေပညာသီလသမားတွေပညာတွေကိုထွန်းပြနေတဲ့ပိဋကတ်အဆုံးအမတွေကသာသနာလို့ခေါ်ရပါတယ်။အဲ့တော့ဒီသာသနာတော်ကြီးရှေ့တယ်ဘာဖြစ်လို့ရှေ့နေတယ်လဲသာသနာတော်ကြီးရှေ့အောင်စာတင်စာချမြတ်စွာဘုရားရဲ့ပိဋကတ်ဆုံးမတွေဆောင်ရွက်နေမယ်ပို့ချနေတဲ့သင်ယူနေတဲ့တန်ခါတွေရှိနေလို့လူတွေနားလည်အောင်ပြောလို့ရှိရင်တော့ပရိယတ်တိစာတင်တိုက်ကြီးရှိနေလို့သာသနာရှေ့တာဘာတိုက်တွေရှိနေလို့လဲခုတရားဟောနေတဲ့ဆရာတော်တန်ခါတော်ရှင်မြတ်တွေဘယ်တိုက်ကမွေးထုတ်ပေးလိုက်တယ်လဲတခါတရားပြနေတဲ့ဆရာတော်တွေဘယ်တိုက်ကမွေးထုတ်ပေးလိုက်တယ်လဲပရိယတ်ဤစာတင်တိုက်ကမွေးထုတ်ပေးလိုက်တာနောက်ပြီးတော့ခုစာချနေတဲ့ဆရာတော်တွေဘယ်သူကမွေးထုတ်ပေးလိုက်တယ်လဲအဲ့တော့တရားဟောတဲ့ဆရာတော်တွေပြောပြတဲ့အဆုံးအမသာသနာတရားပြတဲ့ဆရာတော်တွေပြတဲ့အဆုံးအမသာသနာတွေနောက်ပြီးတော့စာချဆရာတော်တွေလက်ဆင့်ကမ်းနေတဲ့အဆုံးအမသာသနာတွေဟာမူရင်းရတော့ပရိယတ်ဤစာတင်တိုက်ကလာခဲ့တာအဲ့တော့စာချရတာဝန်လေးလာကြတယ်တော်ပြီကိုကကျွေးလဲကျွေးရသေးကိုကပစ္စည်းလဲလဲပေးရသေးစာဝန်ကြီးလဲပဲလုပ်ပေးရသေးဒီလိုတောင်မြုပ်ကန္နာယုံမှာနေခဲ့စဉ်တချို့စာတင်တိုက်ကြီးတွေရောတောင်မြုပ်ကန္နာယုံမှာရောဘာတွေဖြစ်တယ်လဲမေးဒီစာချပြတဲ့ဆရာသမားတွေလေတပည့်တွေကနေပြီးတော့ရိုက်ပြီးတော့ထွက်ပြေးတယ်တဲ့ဘာလို့ပြီးတော့ထွက်ပြေးကြလဲအဲ့တော့ဆရာသမားတွေကစာလဲချပေးရသေးတယ်အရိုက်လဲစော်ကားလဲခံရသေးတယ်ဆိုတော့ကြားတော့ဒီစာတင်လိုက်တော့မလုံးချင်တော့စာတင်လိုက်လို့ရတာတိတ်ပြီးတော့ပင်လဲပင်မှန်းသေးတယ်အားလုံးလည်းပဲလုံပေးရသေးတယ်ပြီးတော့ကိုယ့်ဘုံမှာစော်ကားသွားသေးတယ်ဒဂရမတွေတရားဟောတာတရားပြတာဒဂရမတွေကစော်ကားတယ်ဆိုတာတိတ်မရှိဘူးဒဂရမတွေနဲ့ချီတွေ့တဲ့အတွက်လက်လာပါလဲပေါ်သေးတယ်တန်ခါတွေနဲ့ဆက်သွယ်နေရတာကြကိုယ်ကလည်းပြည့်ရတယ်တန်ခါစီရရတာလို့မရှိဘူးအဓိကအပြင်ပီတိပါရမီဒီတရားတွေပဲရတယ်ပါရမီတရားကိုမမြင်လို့ရှိရင်စာချရတဲ့လို့ဟာအင်မတန်မှဘုရားစဉ်းစားရမယ်လို့ဖြစ်လာတယ်လို့ရှိလာတယ်အဲ့တော့ဒါမျိုးတွေမြားလာတဲ့အခါမှာတော်ပြီစာမချခြင်းတော့အေးဆေးဆေးနေတော့မယ်တန်ခါမမွေးတော့ဘူးဆိုလို့ရှိရင်သာသနာမကွယ်ဘူးလားကွယ်မလားစာတင်စာချနှစ်တရာလောက်ရက်ဆိုင်လို့ရှိရင်နှစ်တရာပြည့်ရင်ဘာကွယ်နိုင်မလဲဒါကြောင့်မို့ပြောရဆိုရတာခက်တဲ့ယဟန်တာမီတွေရှိလာရင်စာချဘုန်းကြီးတွေကစာမချခြင်းတော့အေးဆေးဆေးပဲနေနေတော့လေအဲ့ဒီစာမချခြင်းပြီးရင်စာချသူရှာလက်များအောင်ကျန်ဒါတွေဟာသာသနာ့ကွယ်ကြောင်းဖြစ်သွားတာဒါကြောင့်မို့ဒုက္ခစပြောရဆိုရခက်တယ်ပြောထားတဲ့ဆုံးမစကားလေးတွေကိုနားလေရဲ့သားနဲ့လိုက်နာခြင်းတော့မရှိဘူးမသိမသားတဲ့မျိုးတိတိတာတာမျိုးချိုးပေါက်တယ်ဒါတွေဒီနောက်ဆုံးတော့ဘာကွယ်ကြောင်းတရားလဲသာသနာ့ကွယ်ကြောင်းတရားလို့ဆိုတာနဲ့တကယ်နဲ့ဒီပုဂ္ဂိုလ်ဒီဘာကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်လို့ခေါ်နိုင်လဲအဲ့တော့ပုံမှန်တွေကတိတ်ပြီးတော့များသွားတယ်ပြည့်မှုတွေတိတ်ပြီးတော့များသွားတယ်ဒါကြောင့်ရှင်ဘုရားတို့တပီတော့မဖြစ်စေခြင်းပါဘူးဒါကြောင့်ကျောင်းတိုင်းမှာခါးလျော်စွာပြောထားတဲ့စီကံလေးတွေကိုလိုက်နာပေးပါဒီလိုလိုက်နာလို့ရှိရင်သာသနာရှေအောင်လည်းပဲကျင့်ရန်ရောက်တယ်ဆရာသမားမြတ်စွာဘုရားကိုပူဇော်ရလည်းရောက်တယ်စော်ကားရမရောက်တော့တရားဓမ္မတွေကိုလည်းပဲလေးခုပြုရန်ရောက်တယ်ကုလေဇေတာပစာဤနံဆိုတဲ့သူတော်ကောင်းလက္ခဏာနဲ့လည်းပဲပြည့်စုံပြီးတော့ဒီပုဒ်တိကိုကြောင်းပြုပြီးတော့ဆရာသမားတွေဟာပြောရဆိုရတာလည်းတဲ့အတွက်စကားနာထောင်တဲ့အတွက်ပညာကျူးစားတဲ့အတွက်ပြည့်မှုမကျူးလွန်တဲ့အတွက်ဆရာသမားတွေမှာငြိမ်းချမ်းသွားတယ်။အဲဒီလိုငြိမ်းချမ်းမှုကိုပေးလိုက်တဲ့အတွက်တပည့်ကိုယ်တိုင်ကလည်းသူတော်ကောင်းဖြစ်သွားတယ်တဲ့။ငြိမ်းချမ်းမှုကိုပေးတဲ့အတွက်တပည့်ကလည်းဘာဖြစ်သွားတယ်လဲ။ဒါကြောင့်မို့တပည့်တို့ဒီကြောင်းမှာချမှတ်ထားတဲ့မြတ်စွာဘုရားရဲ့စီကံလေးတွေတိုက်တာထုတ်တဲ့စီကံလေးတွေတက်နေတဲ့ညာလေးလေးစားစားလိုက်နာပေးပါအဲ့ဒီလိုလိုက်နာခြင်းဟာအင်မတန်မှအကျိုးများသလိုဒီဆုံးမစကားတွေကို꿰ရတဲ့မျိုးရှေ့တဲ့မျိုးအပြင်းထွက်သွားရင်တဲ့မျိုးမျိုးလိုကျွလွန်နေဆိုလို့ရှိရင်သူတော်ကောင်းလက္ခဏာကင်းပြီးသူယုံမှအဆင့်ရောက်သွားတတ်ပါတယ်။နောက်ပြီးတော့မြတ်စွာဘုရားဆရာသမားတွေကိုလည်းစော်ကားရရောက်ပါတယ်။မိမိမြတ်စွာဘုရားကိုယ်တိုင်လေးခုပြုတဲ့တရားဓမ္မကိုလည်းစော်ကားရရောက်သွားပါတယ်။နောက်ဆုံးမှာသာသနာ့ကိုယ်ကြောင်းတရားထဲမှာဒုက္ခစပြောရဆိုရခက်တယ်။ နောက်ပြီးတော့အနုသာသနီကိုအပဒတ်ပြီးနာ၏ရိုးရိုးလေးလေးလေးလေးစားစားမခံယူဘူးဆိုရင်သာသနာပွဲကြောင်းဖြစ်တယ်ဆိုတော့သာသနာကြီးကိုပွဲအောင်လုပ်နေတယ်သာသနာတော်ကြီးကိုဖျက်ဆီးရလည်းပဲရောက်နေပါတယ်ဒါကြောင့်အဲ့ဒီဆုံးမကိုရိုးရိုးသေးသေးဆုံးမစကားအထူးသဖြင့်တရားမျှတတဲ့ဆုံးမစကားကိုရိုးရိုးသေးသေးနာယူပြီးတော့သာသနာရှေ့အောင်ကျင့်နိုင်တဲ့သာသနာအာဇာနည်များဖြစ်နိုင်ကြပါစေကုန်သတည်း